မြန်မာတပ်မတော်နဲ့ကချင်တိုင်းသားလက်နက်ကိုင်အဖွဲ့တွေကြားဖြစ်ပေါ်တဲ့တိုက်ပွဲကြောင့်တရုတ်မြန်မာနယ်စပ်ကိုထွက်ပြေးတင်းရှောင်နေရတဲ့ကချင်စစ်ဘေးရှောင်တွေထောင်ပေါင်းချီရှိနေဆဲဖြစ်ပြီးအဲ့ဒီဒုက္ခသည်တွေစီကိုနိုင်ငံတကာအဖွဲ့အစည်းတွေတွားရောက်ကူညီဖို့အတွက်ညီမြန်မာအာဏာပိုင်တွေအထူးသဖြင့်မြန်မာစစ်တပ်ကပိတ်ပင်ကန့်သတ်တာတွေမလုပ်ဖို့45 Rights လူအခွင့်အရေးအဖွဲ့ကတောင်းဆိုလိုက်ပါတယ်ရန်ကုန် Shangri-La Hotel မှာဒီကနေ့ကျင်းပတဲ့45 Rights အဖွဲ့ရဲ့သတင်းစာရှင်းလင်းပွဲကိုတော့ VOA သတင်းတော့ကိုဇော်ထက်ကပြောပြမှာပ
ါ။ကချင်ရွှေပြောင်းဒုက္ခသည်တွေကိုနိုင်ငံတကာနဲ့ပြည်တွင်းကအဖွဲ့အစည်းတွေကအကူအညီမပေးနိုင်အောင်လို့မြန်မာအစိုးရက2017ခုနှစ်ကအခုချိန်ထိကန့်သတ်မှုတွေလုပ်နေရဆိုပြီး45 Rights အဖွဲ့ကအစဉ်အကန်သာထုတ်ပြန်လိုက်တာပါ။စစ်ပေးဆောင်ဒုက္ခသည်တွေလိုအပ်နေရဲ့အထောက်ပံ့ခံစား권တွေကိုပိတ်ပင်တားဆီးတာဟာရာဇဝတ်မှုဖြစ်ပြီးဒီလောက်ရောက်ကိုနိုင်ငံတကာရာဇဝတ်တရားရုံး ICC ကအရေးယူဖို့ဒီဥတည်နေရဲ့အကြောင်းအဖွဲ့ရဲ့ပြောရေးဆို권ရှိသူပြောဆိုချက်ကိုအစိုးရကမှဖော်ပြထားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီး45 Rights အဖွဲ့ကတမဒဦးဝင်းမြင့်နဲ့အတိုင်ပင်ခံဒေါက်ဆန်းစုကြည်ပါဝင်ဒေါက်တာဝင်းမြတ်ရေးမြောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်မှုဦးတေသာကျော်နဲ့လူ့အခွင့်ရေးကော်မရှင်ဥက္ကဋ္ဌဦးဝင်းမရစီကိုအောက်တိုဘာ8ရက်မှာစာပေးပို့ပြီးအကြောင်းကြားခဲ့ပါတယ်။ဒါပေမဲ့လည်းစစ်တပ်ရောအစိုးရပါဒါတုံ့ပြန်ချက်မှမပြီးရဲ့အကြောင်း45 Rights အဖွဲ့ကပြောရေးဆို권ရှိသူဖြစ်တဲ့ David Bog ကအခုလိုပြောပါရယ
် People delivering assistance to IDPs in Kachin State told us that the final approval for them to do their work comes from the Tamador
Kachin Doga de scan ni ma ku ni pe ni de tu ri jino ru ko pyo da ga tu ro twa la kwin naw song khwin mi chet ko camera si ga taw khan ya de su da ba da ko NND so wa ayat da so wa ga a ye yu wi phie shin pe da ma shi ke ba wu ayat da so wa ne sit tat ga tabor da tuk de ko pyo lu ya ma ba da ko myin ya da jino sait pye mi ba
de
Ogola 29 ရက်ကကုလသမဂ္ဂရဲ့မြန်မာနိုင်ငံအချက်အလက်ရှာဖွေရေးအဖွဲ့ကလည်းမြန်မာအာဏာပိုင်တွေကကချင်ပြည်နယ်မှာရှိတဲ့ရဲသားပြည်သူတွေကိုလူသားချင်းစာနာရေးအထောက်ပံ့တွေပေးရာပိတ်ပင်ခံရရဲ့အကြောင်းအစိုးရကလည်းဖော်ပြထားပါတယ်။ဒီကိစ္စကိုနိုင်ငံတကာရာဇဝတ်ခုံရုံးမှာချက်ချင်းအရေးယူဖို့တင်ပြတင်တယ်လို့45 Rights အဖွဲ့ရဲ့အမှုဆောင်ဒါရိုက်တာ Amy Smith ကအခုလိုပြောပါတယ
်။ And the reason why that exploration is happening is because of the mounting evidence of
ကချင်အရဲသားတွေဒီမှာကတနိုင်ငံလုံးမှာရှိတဲ့အရက်သားတွေပေါ်တခြားလုံးကျူးလွန်ခဲ့တာတွေကယုံကြည်လောက်တဲ့တသက်အထောက်အထားတွေရှိနေပါတယ်။ကျမတို့ဘသူတွေအပေါ်မှာတာဝန်ရှိတယ်လဲဆိုတာတသက်အထောက်အထားတွေကိုလည်းစုံစမ်းစစ်ဆေးတာတွေလုပ်နိုင်ဖို့ထုတ်ဖော်သွားပါမယ်။နိုင်ငံတကာရာဇဝတ်ခုံရုံးမှာအရေးယူနိုင်ဖို့ပါ။ဒါကရှေ့ဆက်ဖို့တိတ်အရေးကြီးပါတယ်
။ 45 Rights ကအမေရိကန်ပြည်အောင်စုနဲ့ဆွစ်ဇာလန်နိုင်ငံမှာမှတ်ပုံတင်ထားတဲ့အဖွဲ့အစည်းဖြစ်ပြီးဒေသတွင်းလူ့အခွင့်အရေးချိုးဖောက်တာတွေကိုစုံစမ်းဖော်ထုတ်နေတဲ့အရှိအောင်အရှာအခြေစိုက်အဖွဲ့အစည်းဖြစ်ပါတယ်။ဒီဘွဲ့ရဲ့အစဉ်ကစားထုတ်ပြန်ချက်နဲ့ပတ်သက်လို့မြမအစိုးရဘက်ကတော့တစုံတရာတုံ့ပြန်တာမျိုးမရှိသေးပါဘူးခင်ဗျာ။